Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်။ VOA American တိုင်းရဲ့2018ခုနှစ်နိုဝင်ဘာလ18ရက်တနင်္လာနေ့ညနေခင်း VOA မြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington DC မြို့တော်ကနေ9.1925ရုကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီကနေ့တနင်္လာနေ့ညနေပိုင်းအစီအစဉ်တွေကိုကျွန်မများသတင်းအောင်ကတာဝန်ယူတင်ဆက်ပေးသွားမှာပါရှင်
။ကျွန်မသင်ကြီးထိုက်ပါရှင်။ဒီညနေခင်းသတင်းတွေကိုကိုရန်နိုင်နဲ့အတူကြီးညာမှာပါ။အမေရိကန်ပြည်အောင်စုကယ်လီဖိုးနီးယားပြည်နယ်တော်မီလောင်ကျွမ်းမှုအခြေအနေကိုသမ္မတထရန့်ကိုယ်တိုင်တွားရောက်ကြည့်ရှုပါတယ်။ရခိုင်ပြည်နယ်တွင်းကဒုက္ခသည်စခန်းတွေကနေထွက်ပြေးလာကြသူ106ဦးကိုတော့ရန်ကုန်တိုင်းမှာချင်းသိမ်းထားရကနေအခုတော့စစ်တွေမျိုးကိုပြန်လည်ပို့ဆောင်နေပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်ကြားကြရဖို့ရှိပါတယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီတနင်္ဂနွေညနေခင်းသောတာရှင်တွေနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ငင်းငယ်လုပ်ငန်းရှင်တွေမှာတရားဝင်မတက်ရောက်တော့ဘူးလို့သဘောထားထုတ်ခဲ့တဲ့အပြည့်ရဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အလိုသဘောလိုက်လံတွေ့ဆုံပြီးယုံကြည်မှုပြန်လည်တည်ဆောက်နေတာကတော့မြမငင်းငယ်ရေးနောက်ပြန်ဆုတ်သွားတဲ့အနေအထားဖြစ်နေတယ်လို့ငင်းငယ်ရေးလှုပ်ရှားသူတွေနဲ့အကဲခတ်တွေကသုံးသပ်ပြောဆိုပါတယ်
။ဥပမာလေးပြောရင်တော့ယုံကြည်မှုကိုအခုမှပြန်ပြီးတော့မှဟိုပြန်ပြီးတော့မှတစ်ခါပြန်တည်ဆောက်ရတယ်ဆိုတော့သဘောမျိုးဖြစ်သွားတော့ပေါ့။ဒီလုပ်ငန်းစဉ် process တွေကပုံမှန်အတိုင်းတစ်ဆင့်ပြီးတစ်ဆင့်တစ်ဆင့်ပြီးတစ်ဆင့်အဲ့ဒါလိုမသွားနိုင်တော့ဘဲနဲ့ဟိုရက်ကန်သွားတဲ့သဘောမျိုးဖြစ်သွားတ
ော့။သင်းစားချက်ဥပစုအောင်မြင်ပြောသွားတာပါ။သတင်းပြေဆုံးကိုနောက်ပိုင်းမှတင်ဆက်ပေးပါမယ်။ဒီသတင်းနဲ့အတူထိုင်းမြန်မာနယ်စပ်မှာစိတ်ကြွစည်းတွေအဓိကဖြန့်နေတဲ့ထိုင်းနိုင်ငံသားတွေနဲ့ကာလာတန်ဘိုဗတ်ငွေတန်းတရာကျော်တန်ဘိုရှိတဲ့စိတ်ကြွစည်းပြားတွေဖမ်းဆီးရမိတဲ့အကြောင်းနဲ့အခြားစိတ်ဝင်စားပွဲသတင်းလွှာတွေကိုလည်းတင်ဆက်ပေးသွားပါမယ်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့ကိုရန်နိုင်တို့ကပြောပြပေးပါအောင်ရှင
်။အမေရိကန်ပြည်တော်စုကယ်လီဖိုးနီးယားပြည်နယ်တွင်းမှာတော်မီလောင်ကျွမ်းမှုကြောင့်အကြီးအကျယ်ပျက်စီးရမှုတွေကိုမနေ့စနေနေ့မှာသမ္မတဒေါ်နယ်ထရန့်မျက်မြင်ကိုယ်တိသွားရောက်ကြည့်ရှုပါတယ်။မနေ့စနေနေ့ကမြို့တော်ဝါရှင်တန်ကနေကယ်လီဖိုးနီးယားကိုလေယာဉ်နဲ့နေချင်းပြန်သွားရောက်ခဲ့တာဖြစ်ပါတယ်။ဒီလိုဖြစ်လိမ့်မယ်လို့ဘယ်သူမှထင်မထားဘူး။လုံးဝနေပါပျက်စီးခဲ့ရတယ်လို့သမ္မတထရန့်ကကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းက Paradise မြို့ကမီးလောင်ပြင်းကိုဖျက်ရှောက်ရင်းသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။အနည်းဆုံးအိမ်ပေါင်း 9,800 လောင်ကျွမ်းခဲ့ပြီး86ဦးသေဆုံးခဲ့ရပါတယ်။လူပေါင်း 1,000 ကျော်ပျောက်ဆုံးနေပါတယ်။ကန်ဖိုင်ယာလို့ခေါ်တဲ့တော်မီလောင်ကျွမ်းမှုဟာဆိုရင်ကယ်လီဖိုးနီးယားပြည်နယ်တမိုင်းမှာအသေးအပြောက်အများဆုံးတော်မီလောင်ကျွမ်းမှုလည်းဖြစ်ပါတယ်။မိကိုထိန်းချုပ်နိုင်ဖို့မိသက်သမား 9,500 တို့ကြိုးစားနေကြဆဲဖြစ်ပါတယ်။သမရထရန့်နဲ့အတူ Paradise မြို့တော်ဝင် Jody Jones ကယ်လီဖိုးနီးယားအုပ်ချုပ်ရေးမှူး Jerry Brown ရွေးကောက်ခံအုပ်ချုပ်ရေးမှူး Gavin Newsom နဲ့ပြည်ထောင်စုအရေးပေါ်အခြေအနေစီမံခန့်ခွဲမှုအေဂျင်စီအကြီးအကဲဘရုတ်လောင်းတို့လည်းအတူလိုက်ပါသွားပါတယ်။အတူတကွပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့သမရထရန့်ကပြောဆိုပြီးပြည်ထောင်စုအစိုးရဘက်ကကူညီထောက်ပံ့မယ်ဆိုတာကိုလည်းကယ်လီဖိုးနီးယားပြည်နယ်တာဝန်ရှိသူတွေကိုသမရကကတိပေးခဲ့ပါတယ်။တစ်တော်ထိမ့်သိမ့်ရေးပို့ပြီးတော့ကောင်းမွန်ဖို့အတွက်တဘာဝပတ်ဝန်းကျင်ထိမ့်သိမ့်ရေးအဖွဲ့တွေနဲ့ဆောင်ရွက်သွားဖို့ကိုလည်းသမရကအခိုင်အမာပြောပါတယ်။အခုကိစ္စကအင်မတန်မှဆိုးရွားလာပြီးနောက်ဆုံးအချိန်ဖြစ်စီဖို့မျှော်လင့်ပါတယ်လို့လည်းသမရထရန့်ကပြောပါတယ်။တော်မီလောင်ကျွမ်းတာကြောင့်သမရအနေနဲ့ရာသီဥတုပြောင်းလဲမှုအပေါ်မှာထားတဲ့သဘောထားပြောင်းသွားပါပြီလားလို့မိကြတာမှာတော့သမရကသူ့အနေနဲ့သဘောထားမပြောင်းတဲ့အကြောင်းအခြေအနေအကြောင်းများမျိုးစုံကြောင့်ဖြစ်ရတာလို့ယုံကြည်တဲ့အကြောင်းပြောဆိုသွားပါတယ်။Paradise မြို့တဝက်မီလောင်မှုကသတင်းတစ်ပတ်ကျော်ကြာလာချိန်မှာ student kilometer 590လောက်လောင်ကျွမ်းခဲ့ရပြီးမီလောင်မှုရဲ့ထက်ဝက်လောက်ကိုတော့ထိန်းထားနိုင်ပြီလို့တာဝန်ရှိသူတွေကပြောဆိုထားပါတယ်ရှင်
။မက္ကန်ဆိုရအနေနဲ့ sorry သတင်းတော့ Jamal Khashoggi တက်ခံရမှုနဲ့ပတ်သက်ပြီးအပိတ်အကောက်ချက်မချသေးဘူးလို့မက္ကန်နိုင်ငံရေးဝန်ကြီးဌာနကပြောကြားလိုက်ပါတယ်။ sorry ရှင်မင်းသားက Khashoggi ကိုတက်ဖို့မိန်ပေးခဲ့တာဖြစ်တယ်လို့ American ထောင်လိုင်း Agency CIA ကကောက်ချက်ချကြောင်းမေဂန်တာဝန်ရှိသူတူကပြောတယ်ဆိုတဲ့သတင်းပေါ်မှာသမ္မတထရမ့်အစိုးရအဖွဲ့ကသဘောတူခြင်းမရှိသေးပါဘူး။အမေရိကန်အစိုးရကပြည်ထက်ကောက်ချက်ချတာပြီးဖြစ်တယ်လို့မကြာသေးခင်ကသတင်းတွေမှာပြောတာဟာမှန်ကန်ခြင်းမရှိဘူးလို့အမေရိကန်နိုင်ငံသားဝန်ကြီးဌာနရဲ့ကြေညာချက်ထဲမှာပြောထားပါတယ်။ဒီကြေညာချက်မတိုင်ခင်နိုင်ပိုင်းတုန်းကတော့ sorry အရှိမင်းသားက Washington Post သတင်းတော့ခရှိုကြီးယူကိုတတ်ဖို့မိန်ပေးခဲ့တယ်လို့ CIA ကကောက်ချက်ချကြောင်းသတင်းတွေမှာဖော်ပြခဲ့တာပါ။အမေရိကန်ဘူထောက်လိုက် CIA ညွှန်ကြားရေးမှူးဂျီနာဟက်စပယ်နဲ့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုတို့ကသမ္မတဒေါ်နယ်ထရမ့်စနေနေ့တုန်းကကယ်လီဖိုးနီးယားကိုသူ့ရဲ့ Air Force One လေယာဉ်နဲ့သွားနေစဉ်မှာအကြောင်းကြားခဲ့တယ်လို့ပြောပါတယ်။အဲဒီနောက်တော့သ တမနာထရမ်ကခရှူဂျီကိုဘသူတက်တယ်ဆိုတာကိုအမေရိကန်စိုးရအနေနဲ့အင်္ဂါနေ့မှာသတင်းထုတ်ပြန်မယ်လို့ကယ်လီဖိုးနီးယားပြည်နယ်ကတော်မီလောင်ချန်ရဲ့နေရာတွေကိုတွားရောက်ကြည့်ရှုစဉ်အတွင်သတင်းနောက်တွေကိုပြောခဲ့ပါတယ်။နိုင်ငံသားရေးဝန်ကြီးဌာနရဲ့ဒီကြေညာချက်ဟာတမနာထရမ်အနေနဲ့ CIA ပေါ်မှာယုံကြည်မှုရှိတယ်လို့တမနာရဲ့ပြောခွင့်ရဆာရော့စ်ဟဂဘီဆန်ဒါစ်ကပြောကြားပြီးမိနစ်ပိုင်းအကြာမှာထွက်ပေါ်လာခဲ့တာဖြစ်ပါတယ်ခင်ဗျာ။
အမေရိကန်ပြည်အောင်စုဖလော်ဒါပြည်နယ်ရွေးကောက်ပွဲမဲရလတ်တွေကိုပြန်လည်ရည်တွက်မှုကဒီကနေ့တနင်္ဂနွေနေ့မှာအပြီးသတ်ဖို့ရှိနေပါတယ်။လက်ရှိအချိန်ထိတော့အထက်လွှတ်တော်အမတ်နေရာအတွက် Republican ပြည်နယ်အုပ်ချုပ်ရေးမှူး Rick Scott ကပြိုင်ဘက် Democrat Bill Nelson ကိုဦးဆောင်နေပါတယ်။ဒေသစံတော်ချိန်မနစ်စနေနေ့နေ့လယ်ပိုင်းအထိ Democrat ကိုယ်စားလှယ် Nelson က Republican ကိုယ်စားလှယ်ချက်မဲရလတ်12,000လောက်ပြတ်ကျန်နေခဲ့တာပါဖလော်ရီဒါအုပ်ချုပ်ရေးမှူးရွေးကောက်ပွဲမဲရလတ်တွေကိုဆက်နဲ့ပြန်လည်ရေးတွက်မှုမှာတော့ Republican Ron DeSantis က Democrat Andrew Gillan ထက်3.4%ခိုင်နှုန်းအသာကြီးနဲ့ဦးဆောင်ခဲ့တာကြောင့်မဲရလတ်တွေကိုလက်နဲ့ပြန်ပြီးတော့ရေးတွက်ဖို့မလိုအပ်တော့ပါဘူးမဲရလတ်တွေကိုဆက်နဲ့ရေးတွက်တာမှာအနိုင်အရှုံးက3.25%ခိုင်နှုန်းမပြည့်ဘူးဆိုရင်တော့ဖလော်ရီဒါပြည်နယ်ဥပဒေအရမဲရလတ်တွေကိုလက်နဲ့တရွတ်ချင်းပြန်လည်ရေးတွက်ကြရတာဖြစ်ပါတယ်။ပြည်နယ်အုပ်ချုပ်ရေးမှူးရှင်းပြိုင်မှုမှာ Republican ကိုယ်စားလှယ် DeSantis အနိုင်ရခဲ့တဲ့အတွက်ဝမ်းမြောက်ဂုဏ်ပြုတဲ့အကြောင်းပြိုင်ဘက် Democrat Gillan ကမနေ့စနေနေ့ညနေပိုင်းမှာ Facebook လူမှုကွန်ရက်မှာဗီဒီယိုတင်ခဲ့ပါတယ်။ Republican ကိုယ်စားလှယ်ရဲ့စီးယုံရေးအဖွဲ့ဘက်ကတော့တုံ့ပြန်ကြေညာချက်မထွက်သေးပါဘူး။ဖလော်ရီဒါပြည်နယ်ရွေးကောက်ပွဲမဲရလတ်တွေကိုလက်နဲ့ပြန်လည်ရေးတွက်မှုအပြီးသတ်ဖို့ကတော့ဒီကနေ့တနင်္ဂနွေနေ့မွန်းလယ်ပိုင်းအထိဆောင်ရွက်ကြရမှာဖြစ်ပါတယ်ရှင
်။အိန္ဒိယနိုင်ငံနောက်မြောက်ပိုင်းမှာဘာသာရေးအသင်းတစ်ခုကိုဒီကနေ့တိုက်ခိုက်ခဲ့ခံခဲ့ရပြီးတော့ဒီတိုက်ခိုက်မှုကြောင့်လူ3ယောက်သေဆုံးပြီးတော့10ယောက်ဒဏ်ရာရသွားတယ်လို့အိန္ဒိယအာဏာပိုင်တွေကပြောပါတယ်။အမျိုးသားနှစ်ဦးကအမရစ်တာမြို့ကဘာသာရေးအဆောက်အုံတွေကိုဝင်ရောက်လာခဲ့ပြီးတော့နီရန်ကာရီဘာသာရေးကိုင်းမဏိကိုလက်ပြပုံးနဲ့ပစ်ခဲ့တာဖြစ်တယ်လို့အာနာပိုင်းကပြောပါတယ်။ Hindustan Times သတင်းစာရဲ့အဆိုအရတော့တိုက်ခိုက်ရေးသမားတွေမှာအနည်းဆုံးတော့မောင်းမြန်ရိုင်ဖယ်တနက်တလက်ပါလာခဲ့ပြီးတော့အဆောက်အုံတွေကိုတနက်နဲ့ချိန်ပြီးဝင်လာခဲ့တယ်လို့ဆိုပါတယ်။ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့ဘယ်သူကမှတော့သူတို့လက်ချက်ဖြစ်တယ်လို့အခုချိန်ထိပြောဆိုခြင်းမရှိသေးပါဘူးခင်ဗျာ။
အမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6:00ခွဲကနေညနေ9:00ထိလိုင်းထိုမီတာ70 kHz 10683ညလိုင်းထိုမီတာ19 kHz 15565နဲ့လိုင်းထိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းအစီအစဉ်ရဲ့တင်းငွေညညနေခင်သတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။ရန်ကုန်တိုင်းကြောက်တန်းမြို့နယ်ရွှေမော်ဝန်းခမမှာခိတ္တထင်းထိန်ထားခဲ့တဲ့ရခိုင်ပြည်နယ်တွင်ဒုက္ခသည်စခန်းတွေကနေလှင်နဲ့ထွက်ပြေးလာသူ106ဦးကိုဒီကနေ့မှပဲစစ်တွေမြို့ကိုပြန်လည်ပို့ဆောင်ပေးနေပါတယ်။စစ်တွေမြို့ပေါ်ကမွတ်စလင်ဒုက္ခသည်စခန်းတွေထဲကနေမလေးရှားနိုင်ငံကိုသွားဖို့ဥတီချင်းနဲ့ဆက်လီနဲ့ထွက်လာကြရင်ထင်းထိန်ခံခဲ့ကြရသူတွေထဲမှာတော့အမျိုးသား50အမျိုးသမီး32ဦးနဲ့ကလေး25ဦးတို့ပါဝင်ပါတယ်။ရခိုင်ပြည်နယ်တွင်းကနေဆက်လီနဲ့ထွက်ပြေးလာကြသူတွေအရေးနဲ့ပတ်သက်လို့သတင်းတောက်တွေသတင်းယူခွင့်မရသလိုအာဏာပိုင်တို့ဘက်ကလည်းသတင်းမထုတ်ပါဘူး။2012ခုနှစ်ရခိုင်ပြည်နယ်တွင်းဘာသာရေးလူမျိုးရေးဆန်တဲ့အဓိကယုံတွေပေါ်ပေါက်ခဲ့ပြီးနောက်ပိုင်းမြန်မာအစိုးရကမွတ်စလင်တွေကိုဒုက္ခသည်စခန်းတွေထဲမှာထိန်းသိမ်းခဲ့တာဖြစ်ပြီးအများစုကတော့သူတို့ရဲ့မူလနေရာတွေမှာပြန်လည်နေရာချထားနိုင်ခြင်းမရှိသေးပဲဒုက္ခသည်စခန်းတွေမှာတောင့်တင်နေကြတာဖြစ်ပါလေရှင်
။ဆီးရီးယားနိုင်ငံမှာအမေရိကန်ဦးဆောင်တဲ့ညမောင်းတပ်ဖွဲ့ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်လူ40ထက်မနည်းသေဆုံးသွားတယ်လို့ဆီးရီးယားသတင်းမီဒီယာတွေနဲ့ဗြိတိန်ခြေစိုက်လူဆီးရီးယားလူခွင့်ဆောင်ကြီးအဖွဲ့ကပြောပါတယ်။ဒီလေကြောင်းတိုက်ခိုက်မှုကအီရန်နိုင်ငံနယ်စပ်နဲ့ထိစပ်နေတဲ့ဆီးရီးယားနိုင်ငံအရှေ့ပိုင်းဒီယာအယ်ဇော့ဒေသဟာဂျင်မြူနာကအဘူဟတ်ယွာနာမှာဖြစ်ခဲ့တာပါ။အမေရိကန်ဦးဆောင်တဲ့ညမောက်တပ်ဖွဲ့တွေဘက်ကတော့ဒီသတင်းနဲ့ပတ်သက်ပြီးတော့အတည်မပြုသေးပါဘူး။အမေရိကန်ဗိုလ်ချုပ်ခရစ်စတိုဖာဂီဂါကတော့ဒီတိုက်ပွဲဟာထင်ထားသလိုပဲခက်ခဲတယ်ဆိုပြီးတော့ AP သတင်းဌာနကတော့ပြောထားပါတယ်။ဒီတိုက်ပွဲကိုလွယ်မယ်လို့ဘယ်တော့မှမထင်ခဲ့ကြအောင်ဒီလူတွေဟာအပြင်းထန်ခုခံပြီးတော့တိုက်ဖို့အလွန်ခက်ခဲတဲ့သူတွေဖြစ်သလိုသူတို့မှာပြင်ဆင်ချိန်လည်းအများကြီးရတယ်ဆိုပြီးတော့အမေရိကန်ဗိုလ်ချုပ်ကပြောပါတယ်။ရာသီဥတုဆိုးသွားပြီးတော့ပြီးခဲ့တဲ့ရက်ပိုင်းတွင်တိမ်ထူထပ်လာကြောင်း စစ်သွေးကြွရည်အနေနဲ့သူတို့ဆုံးရှုံးထားတဲ့နယ်မြေတွေကိုပြန်ရအောင်တိုက်ဖို့အတွက်အချိန်ရသွားပြီးမြေပြင်တိုက်ပွဲတွေတိုက်ဖို့လည်းပိုခက်သွားစေတယ်လို့ပဲရစ်တက်ကလူကနိုင်ငံရေးသိပ္ပံပညာရှင်ခတ်တာအဘူဒီယပ်ကပြောပါတယ်။စီးရီးယားလူခွင့်ဆောင်ကြီးရဲ့အဖွဲ့ရမီအဖွဲ့ကရမီအဗ်ဒေါ်ရာမန်ကတော့မြန်မာတပ်ဖွဲ့တွေဒီဒေသကိုပြီးခဲ့တဲ့စက်တင်ဘာလကစတင်တိုက်ခိုက်ခြင်းက ပါဝင်တယ်လို့ပြောပါရခင်ဗျာ
Papua New Guinea ပြည်သူ80ရာခိုင်နှုန်းတို့လာမယ့်2030ပြည့်နှစ်အရောက်မှာလျှက်စင်ပြီးရရှိစေရေးအမေရိကန်ဂျပန်နယူးဇီလန်နဲ့ဩစတြေးလျတို့ကကတိပြုလိုက်ကြပါတယ်မြို့တော်ပော့မော်စရီမှာကျင်းပတဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုအေပက်အစည်းအဝေးတွင်လျှက်စစ်ဓာတ်အသုံးစနစ်ပြောင်းလဲမှုဆိုင်ရာသဘောတူညီချက်ကိုဒီလေးနိုင်ငံနဲ့ပါပူဝါနယူဂီနီနိုင်ငံသားဒီကနေ့တနင်္ဂနွေနေ့မှာလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်ရှင
်အိန္ဒိယနိုင်ငံတောင်ပိုင်းကမ်းရိုးတန်းကိုဝင်ရောက်တိုက်ခတ်ခဲ့တဲ့ဆိုက်ကလုန်းမုန်တိုင်းကြောင့်ဒီဆုံးသူအရေးတော်ဟာ33ယောက်ရှိသွားခဲ့ဖြစ်ပါတယ်။မုန်တိုင်းကြောင့်အိမ်ဒီနဲ့လမ်းတွေအကြီးအကျယ်ပျက်စီးဆုံးရှုံးလာဖြစ်ပေါ်ခဲ့ပြီးတော့လူတွေတောင်းနဲ့ချီပြီးတော့လည်းကယ်ဆယ်စခန်းတွေကိုရွှေ့ပြောင်းနေထိုင်ခဲ့ရတယ်လို့အာနာပိုင်တွေကစနေနေ့မှာပြောပါတယ်။တောက်ကြနေကရုပ်လောင်း73လောင်းနဲ့စနေနေ့ကရုပ်လောင်း20ကိုကယ်ဆယ်လူသားတွေကတွေ့ရှိခဲ့တယ်လို့အာနာပိုင်ကပြောပါတယ်။ဒီဆုံးသူအများစုဟာရေကြီးတာအိမ်ပြူရာနဲ့ဓာတ်လိုက်တာတွေကြောင့်ဖြစ်တယ်လို့လည်းပြောပါတယ်။မုန်တိုင်းကြောင့်ဓာတ်တိုင်3000နဲ့အစ်ပင်3000ကျော်ပြူလဲကုန်တယ်လို့လည်းအာနာပိုင်တွေကပြောပါတယ်ခင်ဗျာ။
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိငင်ထိုင်းနဲ့ကိုရန်နိုင်တို့ပြောပြပေးခဲ့တာပါအခုတော့သတင်းလော်ရီကိုတင်ဆက်ပေးရမယ်ငင်းငယ်ရေးလုပ်ငန်းစဉ်တွေမှာတရားဝင်မတက်ရောက်တော့ဘူးလို့သဘောထားထုတ်ခဲ့တဲ့အပြစ်ရဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အလွတ်သဘောလိုက်လံတွေ့ဆုံပြီးယုံကြည်မှုပြန်တည်ဆောက်နေတာကတော့မြန်မာငင်းငယ်ရေးနောက်ပြန်ဆုတ်သွားတဲ့အနေအထားဖြစ်နေတယ်လို့ငင်းငယ်ရေးလှူရှားသူတွေနဲ့အကဲခတ်တွေကအုံသက်ပြောဆိုပါတယ်။ဒေါံဆန်းစုကြည်ဦးဆောင်တဲ့အရတားဆူရလက်ထက်မှာလက်ရှိငင်းငယ်ရေးအခြေအနေကတော့ပိုပြီးစိုးရိမ်စရာအနေအထားဖြစ်နေပြီးအထူးသဖြင့်အပြည့်ရက်လက်မှတ်မထိုးရသေးတဲ့တိုင်းသားလက်နက်ကင်တပ်ဖွဲ့တွေအစိုးရနဲ့တက်မတော်ကြားခိုင်မာတဲ့ယုံကြည်မှုမတည်ဆောက်နိုင်သေးသလိုအပြည့်ရက်ပြီးနိုင်ငံရေးနည်းလမ်းနဲ့အပြည့်ရှာမယ်ဆိုတဲ့တပ်ဖွဲ့တွေနဲ့တောင်သဘောထားတင်းမာမှုတွေဖြစ်နေတာကတော့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးအလားအလာအတော်လေးအခြေအနေမကောင်းဘူးလို့အသုံးသတ်မှုတွေရှိနေတာပါမတ်စုမွန်စုစည်းတင်ပြထားပါတယ
်အန်အန်ဒီဦးဆောင်တဲ့အရသာဆွေရလက်ထက်မှာပြည်တွင်းငြိမ်းချမ်းရေးကိုဦးစားပေးဖော်ဆောင်မယ်ဆိုပြီးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ပြီးတော့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအကောင့်ထည့်ဖော်နေချိန်မှာပဲတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အစိုးရတက်မတော်ရူချာတင်မာမှုတွေပိုရှိလာနေတာပါအထူးသဖြင့်ကတော့အပြစ်ရလက်မှတ်မထိုးထားရသေးတဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့အစိုးရတက်မတော်ရူချာခိုင်မာတဲ့ယုံကြည်မှုမတည်ဆောက်နိုင်သေးတယ်လို့အပြစ်ရပြီးတော့နိုင်ငံရေးနှိမ့်နဲ့အပြေရှာမယ်ဆိုတဲ့ KNU RCSS လို့အပြစ်ရလက်နက်ကိုင်တပ်ဖွဲ့တချို့ကတော့မှငြိမ်းချမ်းရေးလုပ်ငန်းစဉ်ရဲ့ဆွေးနွေးပွဲတွေတရားဝင်မတက်တော့ဘူးဆိုပြီးသဘောထားထုတ်ပြန်လာကြတာဖြစ်ပါတယ်။လက်တလောမှာတော့မြန်မာငြိမ်းချမ်းရေးကော်မရှင်ဘက်ကအပြစ်ရပြီးသားတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ထိုင်းနိုင်ငံမှာအလို့သဘောတွေ့ဆုံဆွေးနွေးနေရပါတယ်။အခုလိုမျိုးအပြစ်ရပြီးသားအဖွဲ့တွေနဲ့ယုံကြည်မှုပြန်လည်တည်ဆောက်နေရတာကတော့မြန်မာငြိမ်းချမ်းရေးနောက်ပြန်ဆုတ်သွားတဲ့အခြေအနေဖြစ်ပြီးအလားအလာကောင်းတဲ့အနေအထားမဟုတ်ဘူးလို့မြန်မာနိုင်ငံရေးလှိလာအကဲခတ်နေတဲ့သတင်းစာဆရာဦးစီသူအောင်မြင့်ကအခုလိုသုံးသပ်ပါတယ
်။ဥပမာလေးပြောရင်တော့ယုံကြည်မှုကိုအခုမှပြန်ပြီးတော့မှဟိုပြန်ပြီးတော့မှတစ်ခါပြန်တည်ဆောက်ရတယ်ဆိုတော့သဘောမျိုးဖြစ်သွားတော့ပေါ့။ဒီလုပ်ငန်းစဉ် process တွေကပုံမှန်အတိုင်းတစ်စက်အဲ့လိုမသွားနိုင်တော့ဘဲနဲ့ဟိုရက်ကန့်သွားတဲ့သဘောမျိုးဖြစ်သွားတော့ပေါ့နော်။ဖြစ်သွားတဲ့အခါကျတော့ပြန်ပြီးတော့မှဆက်နိုင်အောင်ဆိုပြီးတော့မှဟိုပြန်ပြီးတော့ညှိနေရတဲ့သဘောပါပဲ။တကယ်ကတော့အပြစ်ခံရက်ဆဲလာပြီးတော့ NCA နဲ့ရှိနေပြီ။ NCA အပေါ်မှာဒါနိုင်ငံရေးတွေတစ်စက်မီတစ်စက်ဆွေးနွေးသွားဖို့ပဲလေ။ဆွေးနွေးရစီမှာအကျပ်ပြဲဖြစ်လာလဲဆိုရင်အတခါပြန်နားလာလိုက်ပြန်ဆွေးနွေးဒီလိုဖြစ်ရမှာလေ။ဒါပေမဲ့အခုကျတော့ဆွေးနွေးပွဲတွေကိုပြန်ဆဖို့အတွက်ကိုဟိုကြားထဲမှာအစ်စ်သဘောပြန်ညှိရတဲ့သဘောဖြစ်သွားတော့
ပေါ့။အရသာဆိုရလက်ထက်မှာငင်းငယ်ရေးအရေးရောင်တွေပုံမြင်လာရမယ်လို့တိုင်းရင်းသားပြည်သူတွေဘက်ကမျှော်လင့်ခဲ့ကြပေမဲ့ပို့ပြီးတော့မှဆိုးလာတဲ့အခြေအနေမှာဖြစ်လာနေတယ်လို့ကချင်ငင်းငယ်ရေးလှူရှားသူတူဖြစ်တဲ့ကချင်လူငယ်လမ်းဆောင်ကလက်ရှိမြန်မာနိုင်ငံရေးအပေါ်သူ့အမြင်အခုလိုပြောပြပါဗ
ျ။ဒီတွေရောကျွန်တော်တို့ဒီငင်းချမ်းရေးလှူရှားတဲ့လူငယ်တွေရောအားလုံးကတော့ဒီမြန်မာပြည်ရဲ့ငင်းချမ်းရေးဖြစ်စဉ်ဒီဆောက်မှုထဲမှာကျွန်တော်ကအားမရဘူး။ဒီကျွန်တော်တို့ကဒီဆိုင်ကမိတာပေါ့နော်ပြည်သူငင်းပြောမယ်ဆိုတော့ကျွန်တော်တို့ကဒါဖြစ်လာမယ်လို့ကျွန်တော်ယုံကြည်ခဲ့တယ်မျှော်လင့်ခဲ့တယ်ဆိုတော့အရင်ကတံတားဦးထင်ကလည်းဆောင်ခဲ့တဲ့ဖြစ်စဉ်ကိုကျွန်တော်ဒီတံတားဦးထင်ကအခုဦးဝင်းနေပေါ့နော်ဒုံဆန်းစုကြည်ကျွန်တော်ပြန်ပြီးမှအကောင်းဆုံးဖြစ်လာမယ်လို့ကျွန်တော်မျှော်လင့်ထားတယ်ဆိုတော့ကျွန်တော်တို့က2018မကုန်ခင်မှာကျွန်တော်ယုံချမ်းရဲ့အကိတ်တစ်ခုကိုကျွန်တော်ရောက်ရှိလာမယ်လို့ကျွန်တော်မျှော်လင့်ခဲ့တယ်ပေါ့နော်ဒါမှလည်းကျွန်တော်အောက်မွန်တဲ့ရလတ် what do you need to go so quick to cook me as she then and some movie mark now song can be my backs of garlic have to move to me out of us at all the pack up the machine cool can you do the gong to make a child the time that I make a little bit of movie mark in my movie to be much like and you have a scene at us at all the new time you got another people do the data the gong time that gong song do the data the gong to me that the loss is the yagara to me the tap the gun is mandatory new time you may use
ที่ส่งชื่อนี้เนี่ยในงานเยอะชื่อนี้สกวายในงานเยอะตัวตุ้งอยู่เนี่ยคือตัวท้าชื่อเจ้าเนี่ยลูกสองเดือนสุดาวจึงเลยไม่ต้องชื่อเลยจึงเลยอะไรนี่นี่ก็ได้อ่ะสู้ยาแต่เราเนี่ยแต่ยังได้เลือกได้เพื่อที่จะใครมาได้ยุ่งจีเจ็บไม่ได้สาวได้ได้บุษย์สุยโดปีเรื่องเสบียหาปูเต้าเหล่าลาได้ไม่ได้ทับเช็ดลูเลตุกาต้องตัดไปเลยยิ่งมาแต่จึงเลยดีในงานเยอะที่ส่งชื่อนี้เนี่ยอันยังส่งจึงเลยก็คงจะเสียเรื่องเหมือนเดิมจึงเลยม
bang the cook take out with a between the second one chicken is in the general rule, the Nama be a shay, and not a lala, and not a carrot and look that. Obi might send me down on the net and you cargo be nothing up with a little generator.
ဒါရှိတိုင်းရင်းသားလက်နက်ကိုင်အဖွဲ့စေဘက်ကအပြည့်ရလက်မှတ်ထိုးထားကြပြီးတော့နိုင်ငံရေးပြဿနာကိုနိုင်ငံရေးနီးလက်နဲ့ဖြေရှင်းကြည့်နိုင်ဆောင်ရွက်နေချိန်ပါပဲအစိုးရနဲ့တက်ပြီးတော့ဘက်ကMCအပြည့်ရသဘောတူစာချုပ်မှာပါဝင်မှုမရှိတဲ့ခွဲဘက်ထွက်ရတခုတည်းသောတက်ပြီးတော့ကိစ္စတွေဆွေးနွေးဖို့တင်သွင်းလာတဲ့အတွက်အခုလိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အစိုးရတက်ပြီးတော့ MCA လမ်းကြောင်းကနေမတွေ့ဖဲသွားပါဘူးဆိုပြီးတော့လည်းပြောဆိုဆွေးနွေးခဲ့ကြပါတယ်ရှင်
။မဆုမွန်စုစည်းတင်ပြထားရပါရှင်။အခုဆက်ပြီးထိုင်းမြန်မာနယ်စပ်မှာစိတ်ကြွစည်းပွဲတွေဖန်ဆီးရမိတဲ့အကြောင်းသတင်းလွှာကိုတင်ဆက်ပေးပါမယ်။ထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်ခရိုင်လမ်းပေါ်မြို့မှာစိတ်ကြွစည်းတွေအဓိကဖြစ်နေတဲ့ထိုင်းနိုင်ငံသားတွေနဲ့ကာလတံပိုးဘတ်ငွေတန်းတရာကျော်တံပိုးရှိတဲ့စိတ်ကြွစည်းပြား6သိန်းနီးပါးကိုထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်နဲ့ထိုင်းလာအိုနယ်စပ်မှာနိုဝင်ဘာ16ရက်နေ့ကဖမ်းဆီးရမိခဲ့ပါတယ်။ထိုင်းချီဆိုင် VOA သတင်းတောက်မတ်အေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းမြန်မာနယ်စပ်တွေကနေဝင်လာနေတဲ့စိတ်ကြွစည်းတွေကိုအဓိကဖြန့်ဖြူးနေတဲ့လမ်းပေါ်မြို့နယ်တဲကမူးယင်မှောင်ခိုသမား3ဦးကိုဖမ်းဆီးခဲ့ပြီးစိတ်ကြွစည်းပြား4သိန်းကျော်ကိုဖမ်းဆီးမိခဲ့တာဖြစ်တယ်ဆိုပြီးထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်ခရိုင်အမှတ်5ဒေသရဲတပ်ဖွဲ့ကသတင်းစာရှင်းလင်းပွဲလုပ်ခဲ့တာပ
ါ။ในการช่วยกันเร่งรัดในการแก้ไขปัญหายาเสพติดส่วนที่ท่านเร่งรัดส่วนที่ท่านเร่งรัดก็คือเรื่องของการสกัดกั้นการระเวนยาเสพติดและอีกส่วนนึงก็คือการลดการแพร่ระบาดในสถานศึกษาและโรงงานอุตสาหกรรมการลดการแพร่ระบาดในสถานศึกษาและโรงงานอุตสาหกรรมซึ่งท่านสั่งในที่ประชุมในวันนั้น
เชียงรายขยายอำนาจเดต้าก็ดุริยางค์เยมูจีพันนูเดตเปียวสุดว่าล่ะก็รออคุพันซีไล่เตเตียคันอเมียวตานายพงศกรเนี่ยอเมียวตมีนอูหาอเวอซ่าริย้อมชะได้ส่ายตะไซโกหันปะพ่นนาบีท้ายเมมาเนซักก็นี่วนยอกลาณีเดไส้จั่วซีริโกลักขันกาသစင်ဖြန့်ကြီးရောင်းချနေကြတာဖြစ်တယ်ဆိုပြီးပြောဆိုသွားပါတယ်။လမ်းပေါ်မြို့ထဲမှာတော့အခုဖမ်းမိတဲ့မူးယစ်မှောင်ခိုသမားတွေကိုမူးယစ်နေနေရဲတွေကအချိန်ယူစောင့်ကြည့်နေပြီးမှအဝိထည်ဆိုင်ထဲကိုစိတ်ကြွစည်းတွေတဲဆောင်လာချိန်မှာအချိန်ကိုက်ဝင်ရောက်ဖမ်းဆီးလိုက်တာဖြစ်ပါတယ်။ဒူရဲမူကြီးဖန်နူတက်ကဆက်လက်ပြောဆိုသွားတာကတော့ထိုင်းနိုင်ငံလုံခြုံရေးကောင်စီရဲ့အစည်းအဝေးဆုံးဖြတ်ချက်ထဲမှာစိတ်ကြွစည်းဘေးကပ်တိုးတန်ကိုလူငယ်တွေအများဆုံးခံစားနေရကြောင်းတိုင်းနိုင်ငံလုံးမှာသေးဆွဲနေသူလူငယ်တွေ 2,400 ကျော်ရှိနေတဲ့အကြောင်းနဲ့ဒီအတွက်ထိုင်းနိုင်ငံမြောက်ပိုင်းကချင်းရိုင်ဒေသမှာမူးယစ်ဆေးဝါးတိုက်ဖြတ်ရေးလုပ်ငန်းတွေကိုအမျိုးသားရေးတာဝန်နဲ့လှုပ်ဆောင်နေတဲ့အကြောင်းပြောဆိုသွားပါတယ်။လမ်းပေါ်မြို့နယ်ထဲမှာအလုံယုံစက်ယုံပေါင်း80ကျော်ရှိနေပါတယ်။မြန်မာနိုင်ငံသားရှမ်းနယ်ဘွားတိုင်းရင်းသားလူမျိုးနယ်စုတွေဟာအဲ့ဒီစက်ယုံတွေမှာအလုပ်လုပ်ကြနေကြတာပါ။အဲ့ဒီစက်ယုံတွေမှာအလုပ်လုပ်ကြနေကြတဲ့ထိုင်းနဲ့မြန်မာနိုင်ငံသားတွေအားလုံးကိုမူးယစ်ဆေးဝါးတွေတုံးဆွဲခြင်းရှိမရှိစစ်စေးတော့မှဖြစ်တယ်လို့လည်းပြောဆိုသွားပါတယ်။ထိုင်းနိုင်ငံအနေနဲ့နေဆက်ဒေသတွေမှာမူးယစ်မှောင်ခိုသမားတွေကိုမျက်ခြေမပြတ်စောင့်ကြည့်လေ့လာနေတဲ့အချိန်နိုဝင်ဘာလ18ရက်နေ့မှာလဲထိုင်းလာအိုနေဆက်မူရဟန်မြို့မှာစိတ်ကြွစည်းပြား3,200တယ်လာတဲ့လာအိုနိုင်ငံသူ3ဦးကိုဖမ်းဆီးနိုင်ခဲ့ကြောင်းသတင်းထုတ်ပြန်ခဲ့ပါတယ်။နိုဝင်ဘာလ16ရက်နေ့ကလဲထိုင်းမြန်မာနေဆက်ချင်းရိုင်ခရိုင်မဲဆလောင်ကျေးရွာအနီးကတောင်ယာတဲတလုံးအတွင်းမှာမြုပ်ထားတဲ့စိတ်ကြွစည်းပြား5,000ကိုထိုင်းနယ်တပ်ဆောင်တပ်တွေကတွေ့ရှိပြီးသိမ်းဆည်းနိုင်ခဲ့တယ်ဆိုပြီးထိုင်းနိုင်ငံရဲ့သတင်းတွေမှာဖော်ပြထားပါတယ်။အခုဆိုရင်ထိုင်းအစိုးရအနေနဲ့ထိုင်းမြောက်ပိုင်းကလာနေတဲ့မူးယစ်ဆေးဝါးတွေကိုဖမ်းဆီးနိုင်ခဲ့တာဟာ2018ခုနှစ်အတွင်းမှာစိတ်ကြွစည်းပြားအလုံးကြီးတန်းပေါင်း294တန်းနီးပါးရှိသွားပြီဖြစ်ပါတယ်ရှင်။
မအေးမှာသတင်းပေးပို့ထားတာပါအခုဆက်ပြီးတော့ American နိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ် American ကာကွယ်ရေးဝန်ကြီးဂျင်မက်တစ်ဟာ Mexico နဲ့ American နယ်စပ်လုံခြုံရေးအဖွဲ့တွေအတွက်အားပြဖို့ဆီလွတ်ထားတဲ့ထောင်ထဲချီတဲ့တပ်သားတွေကိုပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကတွားရောက်တိစုံခဲ့ပါတယ်မက္ကဆီကိုနိုင်ငံမာတာမိုရိုစ်မြို့နဲ့ American နိုင်ငံ Texas ပြည်နယ်အကြား Brownsville စိတ်ကမ်းမှာရောက်နေတဲ့ VOA Latin America ဌာနသတင်းတောက် Celia Mendoza ပေးပို့ထားတဲ့သတင်းကိုကိုဝင်းမင်းကပြောပြပေးမှာပါ
ဟုတ်ကဲ့ပါဒီထောင်ထဲချီနေဆက်ကိုရောက်လာတဲ့ American တပ်သားတွေအနေနဲ့သူတို့နေဖို့ဘားဒိုက်တွေစောင့်နေတာနဲ့အခုတပ်သားတွေလုံနေတယ်လို့တန်ဆူးကျိုးတွေကားတာတွေလိုက်လုံနေပါတယ် Engineer အထူးတပ်သားဂျော်ဒန်ဝစ်ဆန်အနေနဲ့လေစီဝါယာလို့ခေါ်တဲ့ဒီတန်ဆူးဂျူးတွေကိုဒီဘရောင်းဆွေစိတ်ကန်းနေဆက်တရားတစ်လျှောက်လိုက်တက်နေတာဖြစ်ပြီးသူခုလိုနိုင်ငံတွင်းမှာပဲတာဝန်ချထားခံရတာကိုသူကသူမယုံနိုင်ဖြစ်နေပါတယ်သူက
အားလုံးကတော့အထူးဆန်းတွေကြီးပဲဗျတကယ်ကိုဝုန်းတိုင်းဆိုဖြစ်လာတာမျိုးပေါ့နော်ဒါပေမဲ့အခုလုပ်ငန်းတာဝန်နဲ့အရေးကြီးတာကကျွန်တော်တာဝန်အနေနဲ့ပေါ့လေတန်ဆူးဂျူးတွေတက်ပေးရတာပါကျွန်တော်တက်နိုင်သလောက်အကောင်းဆုံးအနေနဲ့ပံ့ပိုးနိုင်မို့လေအဲ့ဒီလိုမျိုးအကုန်လုံးနေတာပါ
အခုလိုတသားအများစုအနေနဲ့ Texas ပြည်နယ်မှာတာဝန်ကျကြတာပါတချို့ကတော့ California နဲ့ Arizona ပြည်နယ်တွေကိုပို့ခံရပါတယ်တကယ်တော့ဒီ Mexico နယ်စပ်ကိုဖျက်ပြီး Latin America နိုင်ငံတွေကနေ American နိုင်ငံတဲ့ရွှေပြောင်းဝင်ရောက်လာသူထောင်နဲ့ချီပါတဲ့ကားတန်းကြီးတွေ America ကိုဝင်လာတာကြောင့်သမ္မတ Donald Trump အနေနဲ့အခုလိုတက်တွေချဖို့အငင်းပွားအဖွဲ့ရအမိန့်ထုတ်ခဲ့ရတာပါစီရဲတပ်ဖွဲ့ကတချက်ဂျပန် Somerset ကသူတာဝန်ကအခုစံစူးကျိုးကာနေတဲ့တပ်ဖွဲ့တွေကိုကာကွယ်ပေးဖို့ပဲဖြစ်တယ်။တရားမဝင်ဝင်လာသူတွေကိုဖမ်းဆီးအရေးယူဖို့မဟုတ်ဘူးလို့ဆိုပါတယ်။သူကပဲ
We're not here to carry out law enforcement missions just here to
ကျွန်တော်တို့ကဒီမှာဥပဒေထိန်းချုပ်ရေးတာဝန်ယူဖို့မဟုတ်ပါဘူးဗျ။ဒီကလုံခြုံရေးတပ်ဖွဲ့တွေသူတို့ဘို့ထိတိယောက်လုံနေအောင်ပူပေါင်းဆောင်ရွက်မှုတွေကူညီပေးမှုတွေနဲ့အားဖြည့်ပေးဖို့တက်တက်ပါ။
တကယ်တော့သူတို့တပ်ဖွဲ့ရဲ့တာဝန်ကရှေ့လဒီဇင်ဘာမှာကုန်မာဖြစ်ပေမဲ့တတန်းဆက်တူကိုလည်းဖြစ်နိုင်ပါတယ်တချက်ဆမဆေးအနေနဲ့ကတော့သူ့အိမ်မှာပြန်နေရတယ်လို့ပဲနွေနွေထွေထွေခံစားနေရပါတယ်သူကဆက်ပြီ
း They welcome us in the area and so
ဒီနေ့မြေထဲမှာကျွန်တော်ရောက်လာတာကဒီကအဖွဲ့ကြီးကလက်ကမ်းကြိုဆိုကြတယ်လေအဲ့တော့ရန်ကုန်ကန်ထူးတာပေါ့ဗျာအဲ့ဒီလိုက်လဲမှုကိုကျွန်တော်ခံစားမိသေးဗျဒီကနေဖြန့်ပေါင်းသွားတဲ့ကားတွေကနေခွန်နေတီးပြီးလက်တွေဝေရန်နှုတ်ဆက်ပြီးတော့သွားကြတာဆိုတော့တကယ်ကိုအားရစရာကြီးပါဗျာ
တကယ်တော့ဒီကနေ့စက်တင်ဘာလမှာထုတ်ပြန်တဲ့နောက်ဆုံးမှတ်တမ်းတွေအရမိုင်ပေါင်း 2,000 နီးပါးရှိတဲ့မက္ကဆီကိုနဲ့နယ်စပ်ကနေနေစဉ်လူပေါင်း 1,900 ကျော်အမေရိကန်နိုင်ငံထဲခိုးဝင်တာကိုဖမ်းဆီးနိုင်ခဲ့ပါတယ်။အခုလိုအသစ်ချထားတဲ့တပ်တွေနဲ့မကြခင်ချမှတ်ခဲ့တဲ့မူဝါဒအသစ်တွေကြောင့်ဒီနယ်စပ်မှာအပြောင်းလဲဖြစ်လာစေမယ်ဆိုတာကတော့မသေးချာသေးပေမဲ့အကုန်ကြကတော့မြင့်တက်နေပါတယ်။လက်ရှိတပ်သားအသစ်တွေချမှတ်ထားမှုရဲ့ကုန်ကျစရိတ်ကတော့အမေရိကန်ဒေါ်လာသန်းပေါင်း 200 လို့ခန့်မှန်းထားကြပါတယ်ခင်ဗျာ။
ကိုဝင်းမင်းပါရှင်ဒီကနေ့အတွက်ညနေပိုင်းအစီအစဉ်ရဲ့နောက်ဆုံးသတင်းလွှာဖြစ်ကြားမှာကတော့ဟောလိဝုဒ်ရုပ်ရှင်ဇာတ်ကားတွေထဲကကဘာကျော်တရေကောင်းဇာတ်လိုက်တွေဖြစ်တဲ့ Black Panther, Spider-Man, Iron Man, The Hulk နဲ့အခြားနာမည်ကြီးတရေကောင်းဇာတ်လိုက်တွေဖန်တီးခဲ့သူ Stan Lee ဟာနိုဝင်ဘာ12ရက်နေ့ကအသက်65နှစ်အရွယ်မှာကွယ်လွန်သွားခဲ့ပါတယ်မြမအပါဝင်ကဘာတဝန်းလူကြိုက်များလာတဲ့အဲ့ဒီတရေကောင်းဇက်လိုက်တွေဖန်တီးခဲ့သူစတန်နီရဲ့ဘဝအကြောင်းတစ်စိတ်တစ်ဆောင်ကို VOA သတင်းတောက်ဇလာတီစာဟုတ်ကသတင်းပေးပို့ထားပြီးမန်နန်းလောင်ကတင်ပြပေးမှာဖြစ်ပါတယ်
။စတန်လေးဆိုတဲ့နာမည်ကိုတစ်ချိန်တစ်ခါမှမကြားဘူးကြသူတွေအနေနဲ့သူ့ရဲ့ Marvel Comics Company ကပုံလိပ်ထုတ်ဝေခဲ့တဲ့ရုပ်ပြစာအုပ်တွေထဲကဇက်ကောင်တစ်ခုဖြစ်တဲ့ပင့်ကိုလူသား Spider-Man ဆိုတဲ့အသုံးအနှုန်းကိုတော့ကြားဖူးကြမှာပါ။တချို့လူတွေဆိုရင်သူတို့ကလေးဘွားကဝဲပြီးတော့ဖတ်ခဲ့တဲ့ Stanley ရဲ့ Marvel ရုပ်ပြစာအုပ်တွေကိုသူတို့အိမ်ရဲ့အထက်ခိုးပေါ်မှာစက်ကူဘုံတွေနဲ့တင်ထားကြပါသေးတယ်။တရုတ်ဆောင် David Dismalchian ကအခုလိုပြောပါတယ
်။ In third grade I started collecting comic books in Kansas and I was a devotee and I still am to comic books.
ကျွန်တော်တုံးနေရောက်တဲ့ဒီဟာလူကကတ်တူးစာအုပ်တွေစပြီးတော့ဝယ်ဖတ်ခဲ့ပါတယ်။အဲဒီစာအုပ်တွေကိုတိတ်နှက်သက်သလိုခုထိလည်း Marvel DC ကထုတ်တဲ့ရုပ်ပြစာအုပ်တွေအားလုံးကိုကြိုက်နေပါသေးတယ်။ပထမဆုံးကျွန်တော်ဝယ်ဖတ်တဲ့ရုပ်ပြစာအုပ်က The Avengers 243ဆိုတဲ့စာအုပ်ပါကျွန်တော်ဝယ်ခဲ့တဲ့စာအုပ်ဒီအားလုံးကိုဘယ်တော့မှလွတ်မပြီ
း Stanley Martin Lever ဆိုတဲ့နာမည်ရင်းနဲ့ New York မြို့မှာမွေးဖွားကြည်တင်ခဲ့တဲ့ Stanley ဟာတရေကောင်စားလိုက်တွေအကြောင်းဖော်ပြထားတဲ့စာအုပ်တွေရုပ်ရှင်တွေကိုအမြဲသဘောကျခဲ့သူဖြစ်ပါတယ်ရုပ်ပြစာအုပ်ပုံနှိပ်ထုတ်ဝေရေးလုပ်ငန်းတစ်ခုမှာအလုပ်ရပြီးမကြာခင်မှာပဲ Stanley ဆိုတဲ့ကလောင်နာမည်နဲ့ဇလန်းတွေစပြီးတော့ရေးခဲ့ပါတယ်သူတဖြည်းဖြည်းနဲ့အောင်မြင်စာပြုလာတဲ့အခါမှာတော့အဖွဲတစ်ခုဖွဲ့ပြီးတရေကောင်းဆက်လိုက်အစ်တွေဖန်နေဖို့ကုမ္ပဏီကတိုက်တွန်းခဲ့ပါတယ်။အဲ့ဒီလိုအဖွဲနဲ့လုပ်ကင်ခဲ့တဲ့အတွက် The Hawks, Spider-Man, Iron Man နဲ့ Dread Devil လိုကမ္ဘာကျော်တရေကောင်းဆက်လိုက်တွေထွက်ပေါ်လာခဲ့ပါတယ်။နောက်ပိုင်းမှာတော့ X-Men The Fantastic Four နဲ့ The Avengers လိုအုပ်စုလိုက်လှုပ်ရှားတဲ့တရေကောင်းဆက်လိုက်တွေထပ်ပြီးတော့ထွက်ပေါ်လာတာပါ။Stanley ကပင့်ကိုလူသားဆက်လိုက်ဖန်တီးမဲ့စိတ်ကူးကိုသူ့ရဲ့ထုတ်လုပ်သူကိုပြောပြခဲ့တဲ့အတွေ့အကြုံကိုအခုလိုပြန်ပြောင်းပြောပြခဲ့ပါတယ်
။ When I first wanted to do Spider-Man, I told my publisher about it and I said I want to do this guy called Spider-Man. He's a teenager, he's got a million problems. Everything goes wrong. My publisher said, "Stan, you've lost it."
ပင့်ကိုလူသားကိုဆက်ပြီးတော့ဖန်တီးခြင်းနဲ့စိတ်ကူးတွေပေါ်လာတော့ထုတ်ဝေသူကိုအဲ့ဒီအကြောင်းပြောပြခဲ့ပါတယ်။ပင်ကူလူသားဆိုတဲ့ဇက်လိုက်လုပ်ချင်တယ်ပေါ့အဲဒီဇက်လိုက်ဟာပြဿနာပေါင်း16,000နဲ့ဆက်ကျော်တဲ့လူငယ်တူဘဝမှာဘာတစ်ခုမှအဆင်မပြေတဲ့လူငယ်တူလို့ပြောတော့ကျွန်တော်ရဲ့ထုတ်လုပ်သူကစတန်ခင်ဗျလွှဲနေပြီအရင်ဆုံးပြောရရင်တော့ပင်ကူတွေကိုဘယ်သူမှမကြိုက်ဘူးဒါကြောင့်မလို့ခင်ဗျရဲ့လူစွမ်းကောင်းကိုပင်ကူလူသားလို့ခေါ်လို့မရနိုင်ဘူးနောက်ချက်ကဆက်ကျော်တဲ့ဆိုတာလူစွမ်းကောင်းတယောက်မှဖြစ်နိုင်ဘူးပါမွားတယောက်ပဲဖြစ်လိမ့်မယ်နောက်ဆုံးချက်ကသူ့မှာပြဿနာတွေပတ်လေဝိုင်းနေတယ်လို့ခင်ဗျပဲပြောတယ်ခင်ဗျနားမလည်ဘူးလားစတန်အခုဟာတရေကောင်းဗျတရေကောင်းတွေမှာပြဿနာဆိုတာမရှိဘူးလေတဒနာတွေမရှိလို့လေတရေကောင်းတွေဖြစ်နေတာဆိုပြီးတော့ကျွန်တော်ကိုပြောဦးပါတယ်
။အဲ့ဒီလိုသွင်မြင်လက္ခဏာတွေကြောင့်လဲစတန်လီရဲ့ဇက်ကောင်တွေကဘာကြောက်ခဲ့တာပါ။စတန်လီရဲ့တရေကောင်းဆက်လိုက်တွေဟာချစ်ကြွန်းဝင်ကြတဲ့ငွေရေးကြီးရဲ့အခက်အခဲတွေလည်းရှိကြပါတယ်။စတန်လီဟာ1992ခုမှာ Marvel Comics Company ရဲ့ပုံနှိပ်ထုတ်ဝေရေးနဲ့တည်ဖြတ်ရေးညွှန်ကြားရေးမှူးဖြစ်လာပါတယ်။နောက်လေးနှစ်ကြာတဲ့အခါမှာတော့စတန်လီရဲ့ပင့်ကူလူသားရုပ်ပြစာအုပ်ပေါင်း82တန်းရောင်းချနိုင်ခဲ့တာပါ။ပင့်ကူလူသားအပါအဝင်စတန်လီဖန်တီးခဲ့တဲ့တရေကောင်းဆက်လိုက်အတော်များများကိုရုပ်ရှင်ဇာတ်ကားတွေအဖြစ်လဲရိုက်ကူထုတ်လုပ်ခဲ့တာမှာတော့ကမ္ဘာသွန်းဝင်ငွေဒေါ်လာဘီလီယံ20ကျော်ရရှိခဲ့တာဖြစ်ပါတယ်ရှင်
။နန်းလောင်ပြောပြခဲ့တာပါရှင်။ VOA American အတန်ကမြန်မာဘာသာအစီအစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်။အခုကျမတို့ထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြည်ပချင်း Asia 77 ဂျူရူကနေထုတ်လွှင့်ပေးမဲ့ VOA TV Magazine အစီအစဉ်ကိုစောင့်မျှော်ကြည့်ရှုနိုင်ပါတယ်ရှင်။ခုတော့ကြံနေသေးတဲ့အချိန်အတွင်းသတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြပေးပါအောင်ရှင
်။ချင်းကုန်းတိုင်းကျောက်တန်းမြို့နယ်ရွှေမော်ဝင်းခမမှာယာယီထိမ့်သိမ်းခံခဲ့ရတဲ့ရခိုင်ပြည်နယ်တွင်ဒုက္ခသည်စခန်းတွေကနေလှနဲ့ထွက်ပြေးလာသူ106ဦးကိုဒီကနေ့မှပဲစစ်တွေမြို့ကိုပြန်လည်ပို့ဆောင်နေပါတယ်။စစ်တွေမြို့ပေါ်ကမွတ်စလင်ဒုက္ခသည်စခန်းတွေထဲကနေမလေးရှားနိုင်ငံကိုသွားဖို့ဥတီချက်နဲ့ဆက်လီနဲ့ထွက်လာကြရင်ထိမ့်သိမ်းခံခဲ့ကြရသူတွေထဲမှာတော့အမျိုးသား50အမျိုးသမီး32ဦးနဲ့ကလေး25ဦးတို့ပါဝင်ပါတယ်။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်တွင်မှာတော်မီလောင်ကျွမ်းမှုကြောင့်အကြီးအကျယ်ပျက်စီးရမှုတွေကိုမနေ့စနေနေ့ကသမ္မတဒေါ်နယ်ထရန့်မျက်မြင်ကိုယ်တွေ့သွားရောက်ကြည့်ရှုပါတယ်။မနေ့စနေနေ့မြို့တော်ဝါရှင်တန်ကနေကယ်လီဖိုးနီးယားကိုလေယာဉ်နဲ့နေချင်းပြန်သွားရောက်ခဲ့တာဖြစ်ပါတယ်။ဒီလိုဖြစ်လိမ့်မယ်လို့ထင်မှတ်တဲ့အကြောင်းလုံးဝနှိပါပျက်စီးခဲ့ရတယ်ဆိုပြီးတမရထရန့်ကကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်း Paradise မြို့ကမီးလောင်ပြင်ကိုဖျက်ရှောင်ရင်းဒင်းထောက်တွေကိုပြောဆိုခဲ့ပါတယ်။အနည်းဆုံးအိမ်ပေါင်း 9,900 လောင်ကျွမ်းခဲ့ရပြီး86ဦးသေဆုံးခဲ့ရပါတယ်။လူပေါင်း 1,000 ကျော်ကတော့ပျောက်ဆုံးနေဆဲဖြစ်ပါတယ်။အမေရိကန်ဆိုးရအနေနဲ့ဆော်ဒီသတင်းတောက်ဂျမဲခါရှိုဂီတက်ခံရမှုနဲ့ပတ်သက်ပြီးအပိတကောက်ချက်မချရသေးဘူးလို့အမေရိကန်နိုင်ငံသား၏ဝန်ကြီးဌာနကပြောဆိုထားပါတယ်။ Sorry အင်ရှင်မင်းသားကခါရှိုဂီကိုတတ်ဖို့အမိန့်ပေးခဲ့တာဖြစ်တယ်လို့အမေရိကန်ထောက်လှမ်းရေးအေဂျင်စီ CIA ကကောက်ချက်ချကြောင်းအမေရိကန်တာဝန်ရှိသူတဦးကပြောတယ်ဆိုတဲ့သတင်းအပေါ်မှာတော့သမ္မတထရန့်အစိုးရဘက်ကတော့သဘောတူခြင်းမရှိသေးပါဘူး။အမေရိကန်အစိုးရကအပိတကောက်ချက်ချထားပြီးဖြစ်တယ်လို့မကြသေးခင်သတင်းတွေမှာပြောတာဟာမှန်ကန်မှုမရှိဘူးလို့နိုင်ငံသားရေးဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်
။ဒီကနေ့ညနေပိုင်းအတွက်သတင်းချင်းချုပ်ကိုမှတ်တင်ထိုက်ပြောပြပေးသွားတာပါ။ဒီညနေအစီအစဉ်ထုတ်လွှင့်ရေးမှုကမတ်ဆူမွန်ဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့ John Dryden ဖြစ်ပါတယ်။ VOA American တန်ညပဲ့မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6:00ခွဲကနေ9:00အထိ5km 16.25ရုံးတကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။နောက်ထပ်2:00ကြာည9:00အစီအစဉ်မှာကျမတို့ပြန်ဆုံကြအောင်ပါ။ဒေါက်တာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျမများပြန်ဆက်အောင်ပါ။
This program has come to you from the Voice of America, Washington.